ဟုတ်ကဲ့ဗမခအတာဆောင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးကျလာပြီဆိုတော့ဒီဖြစ်လေရှိပြီးတော့အသက်အန္တရာယ်ရှိလေရှိတဲ့သွေးလွန်တကွေယောဂဆရာကြီးဒီနှစ်မှာအဖြစ်များနေတဲ့အနေထားရှိလား
ဟုတ်ကဲ့သွေးလွန်တကွေရာဒီ3-4နှစ်တခါအဖြစ်များလေးရှိတယ်ပေါ့နော်2013မှာတော်တော်ပြင်းပြင်းထန်ထန်များများဖြစ်ပြီးတော့2014မှာတော့တော်တော်လေးနည်းတယ်လို့ဆိုရပါမယ်2015နဲ့ပတ်သက်လို့တော့ကျွန်တော်ထင်တယ်အခုမနစ်က2014တက်တော့ပို့ပြီးတော့တွေ့လာတယ်နောက်တစ်ခါကျွန်တော်တို့ရဲ့ပတ်ဝန်းကျင်နိုင်ငံတွေမှာလည်းဖြစ်ပွားတာများတော့တော်တော်လေးတော့ဖြစ်ပွားမှုရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်ပိုများလာနိုင်တဲ့အလားအလာရှိတဲ့အတွက်တေပြောက်နိုင်တဲ့အနေအထားရောဆရာကြီးဒီပြီးခဲ့တဲ့နှစ်တည်းနဲ့ဒီနှစ်မှာဘယ်လိုအနေအထားမျိုးတွေရှိနိုင်လဲ
ဟိုဒီသွေးလွန်တကွေစဖြစ်ကြတာပေါ့နော်1980 80လောက်တော့တော်တော်လေးကိုအနေရှိတဲ့တေပြောက်နှုန်းလည်းများပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ဒီသွေးလွန်တကွေမှာခန္ဓာကိုယ်ထဲမှာဘယ်လိုပြောင်းလဲမှုရှိတယ်ဒါတွေကိုသိလာတဲ့အခါမှာကုသမှုလေးတွေလည်းပေါ်ပြီးတော့ကောင်းမှုနဲ့တိုင်းမြင့်ချက်တွေရှိလာတော့ဒီပြောက်တဲ့နှုန်းကတော့နည်းလာပါတယ်။ဒါမှလည်းဒီပြောက်တာတော့ရှိတုံးပေါ့နော်။ဒါကြောင့်မို့ကျွန်တော်သတိထားပြီးကြည့်ဖို့လိုပါတယ်။စောစီးတိပြီးတော့စောစောစီးစီးကုသနိုင်လို့ရှိရင်လည်းဒီပြောက်တဲ့နှုန်းကတော်တော်ကြီးနည်းတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အခုလိုဒီတေပြောက်နိုင်တဲ့အနေထားနည်းအောင်ပေါ့ဆရာနော်။ဒီအခုလိုစောစောစီးစီးတိဖို့ကဘာကြောင့်အရေးကြီးရလဲဆရာ
။တွေးလွန်တကွေဖြစ်ပေါ်တဲ့ချုပ်ကလေးတွေမှာဒီတွေးလန့်တဲ့အခြေအနေရောက်ပါတယ်။တွေးကြောတွေမှာရှိတဲ့တွေးရည်ကြီးကကျောင်းငယ်လေးများရောင်ရမ်းညံ့အောင်အပြင်ကိုထွက်သွားတယ်ပေါ့နော်အဲ့ဒီခါမှာခန္ဓာကိုယ်ထဲမှာသွေးလက်ပတ်မှုမရှိတော့အဲ့ကြတော့လူကလုပ်ငန်းဆောင်တာတွေမလုပ်နိုင်ဘူးအဲ့ဒါကိုခြေလက်တွေအေးဆက်ပြီးသွေးတွေနေကျပြီးတော့တခါတည်းကြောင်ဝင်လမ်းတွေဖြစ်ပေါ့နော်အဲ့ဒါကိုသွေးလန့်တယ်လို့ခေါ်ပါတယ်အဲ့လိုမျိုးသွေးလန့်ခြင်းကိုမတိဘဲနဲ့ကြာသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲ့ဒီခါမှာသက်ဆုံးရှုံးမှုဖြစ်နိုင်ပါတယ်အဲ့ဒီအချိန်ကဒီ24နာရီ48နာရီကြာနိုင်တယ်ပေါ့နော်ဒီအချိန်မှာကျွန်တော်ကဒီသွေးကြောလက်ပတ်မှုကောင်းလာအောင်သွေးကြောတွေကိုသားရီပေါ့နော်ပြန်ထည့်ပေးရတယ်။ဒါကိုထိမ့်သိမ့်ပေးရပေါ့။အဲ့ဒါကိုထွက်တဲ့နှုံနဲ့လိုအပ်တဲ့လောက်ကိုချိန်ပြီးထည့်ပေးရ။အဲ့လိုထဲကမှန်လို့သွေးလန့်တာကြာကြာမဖြစ်ရင်သွေးယိုတာပဲမဖြစ်ပါဘူး။သူချိန်တန်တဲ့အခါပြန်ကောင်းသွားတယ်ပေါ့။အဲ့ဒါကြောင့်မို့ဒီအိုစနစ်တကျလုံနိုင်မှုစောစီးစီးသွေးလွန်တကွေဖြစ်တာကြိုသိဖို့ဆေးုံတင်တဲ့ကလေးတွေဆေးုံမှာတင်ထားဖို့အဲတကယ်သွေးလန့်တာဖြစ်ရင်လည်းစနစ်တကျကုသဖို့အင်မတန်ရေးကြည့်ပါလား။ဒီနည်းအဖြစ်ကျွန်တော်တို့တည်ပြောက်ဖို့ကာဝယ်နိုင်ပါတယ်ရှော့ချနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုမျိုးစောစောစီးကျူတည်ဖို့အတွက်ဘလူအချိန်တွေမျိုးမှာသွေးလွန်တကွေးလို့သတ်မှတ်နိုင်ပါတယ
်သွေးလွန်တကွေးရဲ့လက္ခဏာတွေပေါ့အဓိကတော့ဖျားပြီးတော့ကိုယ်ရည်လက်တွေကိုက်တယ်ခေါင်းကိုက်တယ်ကမ္ဘာကျမရေခွဲကသွေးလွန်တကွေးဖြစ်နိုင်ခြင်းရှိတာဘလူသတ်မှတ်တာလေဆိုတော့သွေးလွန်တကွေးဖြစ်ပွားတဲ့နေရာမှာနေဘူးတဲ့ပေါ့ဒါဆိုတော့ကျွန်တော်ကပမာဏနိုင်ငံနေနဲ့အထူးပြောစရာမလိုဘူးနောက်ဖျားပြီးတော့ဒီအောက်ကချက်လက်တွေနှစ်ချက်ရှိရမှာအဲ့မှာပြုတ်တာအန္တရာယ်ရှိတယ်တစ်ချက်ဘာခန္ဓာကိုယ်မှာအပိတ်နေထွက်တာရှိတယ်နှစ်ချက်ပေါ့နော်ပြီးရင်ကိုယ်ရည်လက်တွေကိုက်ခဲတာပေါ့နော်ဒါရှိတယ်အဲကျွန်တော်တို့ဆရာဝန်တွေသွေးချိန်တဲ့ကိရိယာလေးနဲ့ပတ်ပြီးတော့9မိနစ်ထားပြီးဆန်းတဲ့ test test positive ဖြစ်တာရှိတယ်အဲသွေးစစ်ကြည့်ရင်သွေးပြူနေတာနဲ့အန္တရာယ်လက္ခဏာလို့ကျွန်တော်တို့သတ်မှတ်တဲ့အချက်တွေရှိခဲ့ဆိုရင်အဲ့ထက်ကနှစ်ခုရှိရင်သွေးလွန်တကွေလို့သတ်မှတ်လို့ရပါတယ်အဖြစ်နိုင်ခြေရှိတယ်လို့သတ်မှတ်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီသွေးလွန်ရုပ်တကွေးလို့သတ်မှတ်နိုင်ချိန်မှာဒီစောစောစီးစီးကုသမှုခံယူဖို့အရေးကြီးတာပါဆရာเนาะဒီနေရာမှာဆရာကြီ
းဟုတ်ကဲ့
ဒီသွေးလွန်တကွေ
းအတိုင်းဓမ္မယဝနအနေနဲ့ပြတ်တာဝင်လို့ပါတယ်
ဟုတ်ကဲ့ဆရာကြီးခုနကဆရာပြောတဲ့ဒီပြင်းထန်တဲ့အဆင့်ပေါ့เนาะသွေးလန့်တဲ့အနေအထားဒီမရောက်ခင်မှာရောဆရာသိနိုင်တဲ့လက္ခဏာမျိုးတွေရှိလား
ရှိပါတယ်ခင်ဗျာဒီခုနကျွန်တော်ပြောတဲ့သွေးလွန်တကွေးဖြစ်နိုင်ခြင်းရှိတယ်လက္ခဏာတွေပြင်ဒီအန္တရာယ်လက္ခဏာတွေဆိုတာရှိပါတယ်ဘာလဲဆိုတော့ပိုင်းနာတယ်သူ့ဘိုက်ကိုကျွန်တော်လက်နဲ့ဖိကြည့်လိုက်ရင်အရန်လာတယ်နောက်တစ်ခါဇတိုက်အန်တယ်နည်းနည်းအန်တာမဟုတ်ဘဲနဲ့အမြဲတမ်းမဆက်မပြတ်အန်တယ်ပေါ့ဘာမှမဝင်ဘူးပေါ့နော်နောက်တစ်ခါနှာခေါင်းလေးဆန်တာတို့တော့ဒီကော်ဖီရောင်အန်တာတို့စားတဲ့သွေးယိုတဲ့လက္ခဏာရှိတယ်နောက်တစ်ခါတော့ဒီအမိန်နဲ့ပေါ့ဒါအမိန်နဲ့ပြင်းပြောင်ကန်းဖြစ်တယ်ပေါ့နော်ဆရာဝန်နေနဲ့စမ်းကြည့်ရင်တော့ဒီအသေးကြီးနေတာရှုပ်ထဲမှာရေးစီးတာဒါမျိုးတွေကလည်းရေးကြည့်တဲ့ဟိုအန်တဲ့လက္ခဏာတွေဖြစ်ပါဒီအန္တရာယ်လက္ခဏာရှိတဲ့ကလေးတွေကသွေးလွန်တကွေးရဲ့အန္တရာယ်ဖြစ်တဲ့ဒီသွေးလန့်ခြင်းအချိန်ကိုရောက်သွားတတ်တယ်ပေါ့နော်။စဖြားပြီးတော့3ရက်က5ရက်အတွင်းမှာသွေးလန့်တဲ့လက္ခဏာဖြစ်ပါတယ်။သွေးလန့်တဲ့ဆိုတာဒီသွေးချိန်ကျသွားတာပေါ့နော်။ကလေးပြည့်ပြည့်လူကြီးပြည့်ခြေလက်တွေအေးဆက်သွားတဲ့ကြောင်ငရမ်းဖြစ်တယ်။ဒါအမိန်နဲ့ပေါ့။အဲ့ဒါကအဖျားကျပြီးမှဖြစ်ပါတယ်။အဖျားကျပြီးတော့မလန်းမဆန်းဖြစ်တယ်ပေါ့နော်။အဲ့ဒါဆိုသွေးလန့်တဲ့အချိန်မှာအဲ့လိုမျိုးသွေးလန့်ချိန်ကိုမတိဘဲနဲ့ကျသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲဒီခါမှာသက်ဆုံးရှုံးမှုဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဆရာအဲဒီခါကျတော့အခုလိုဒီအသက်ဆုံးရှုံးမှုမရှိအောင်ဘာတွေလုပ်တင်လဲဆရာ
ဒီယာဒီမှာဖြားလို့ရှိရင်အထူးတင်ဖြားပြီးတော့အဖျားကြည့်တယ်မှိန်းတယ်ဆိုလို့ရှိရင်သွေးလွန်တကွေးဖြစ်နိုင်ကြောင်းဆိုတာဒ ီချမိုက်ဝန်ထမ်းတွေရောမိဘတွေရောတတိသားတွေရောလိုပါတယ်။အဲ့အတွက်ဒွိလန့်တကွေဖုံးမဟုတ်ဆိုတာစန္ဒဆစ်ဆူကိုလိုပါတယ်။ခုနကကျွန်တော်ပြောတဲ့ဒွိလန့်တကွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်လက်တွေအန္တရာယ်လက္ခဏာတွေကိုကြိုသိဖို့လိုပါတယ်။အဲ့လိုသိရဒွိလန့်တကွေလို့သတ်မှတ်လို့ရတဲ့ကလေးတွေသူတဲ့အန္တရာယ်ဖြစ်နိုင်တဲ့ကလေးတွေကသိုံတင်ထားဖို့လိုပါတယ်။ဘယ်လိုလူတွေမှာသိုံတင်မလဲပေါ့နော်။အဲ့တော့ခုနကကျွန်တော်ပြောတဲ့ဒွိလန့်တကွေဖြစ်နိုင်ပြီးတော့အန္တရာယ်လက္ခဏာရှိတဲ့လူတွေအကုန်လုံးသိုံတင်ရမယ်။နောက်တစ်ခါပါလဲဆိုလို့ရှိရင်ဒီလိုလက္ခဏာတွေမရှိတော့ညာလေဒွိလန့်တကွေဖြစ်ရင်ကုကခက်တတ်တယ်ပေါ့ဥပမာစင်အသက်သိငယ်လုံးအကြည့်တဲ့တစ်နှစ်အောင်အယံဝါလုံးတဲ့ကလေးဝါလုံးတဲ့ကလေးကြလဲအကျော်စီးပါရှာဝတ်တော်တော်ခက်တတ်တယ်လေဒါပေမဲ့ရပါသူရနေရောကပေါ့နော်တလက်စီမီးယားပေါ့ဒါမျိုးနဲ့တွဲနေတာတို့စီချိုနဲ့တွဲတာတော့ကျွန်တော်ကလေးမှာတော်တော်နည်းပါတယ်ဒီပြေချောက်ကယောဂလိုမျိုးနဲ့နောက်တစ်ချက်ကလည်းဒီဒွိလန့်တကွေမှာရေးကြည့်တဲ့အဆင့်ကိုရောက်ပြီဆိုတာတစ်ခါလေရောက်မှသိတာပေါ့အဲ့ကြတော့ညာကြီးမင်းကြီးတို့အမျိုးကိုဆေးရုံကိုလာဖို့မဖြစ်နိုင်တဲ့အခါမျိုးပေါ့ဥပမာပြင်ဒီရန်ကုန်ပြင်ပမှာပဲနေတယ်ဥပမာလိုင်သာမှာနေတယ်လေခွန်းထဲမှာနေတယ်ညာတီတို့ဆေးရုံပြေးလာလို့မရနိုင်တဲ့အခြေအနေမျိုးလေးအဲ့လိုသွားလိုက်ခက်ခဲရင်လည်းဆေးရုံတင်ထားဖို့လိုပါတယ်ကျွန်တော်တို့ကလည်းဆေးရုံဆေးကမ်းမှာခမလစောင့်ကြည့်ဖို့လိုပါတယ်တွေးလာတာဖြစ်ရင်ဖြစ်တဲ့အတိုင်းကုမယ်ပေါ့နော်အဲ့ဒါလည်းတကယ်တော့24နာရီမပြတ်စောင့်ကြည့်နိုင်တဲ့ဆေးရုံမှာပဲလုပ်လို့ရပါတယ်အဲ့ကွာသွေးနဲ့သွေးရည်ကြီးပေါ့နော်ဒါပေးနိုင်တဲ့ဆေးရုံပြီးလို့ရှိရင်သွေးပြည့်ကျဲနှုန်း PCB ကိုချိန်ခါမလက်ပေါ့တိုင်းတနိုင်တဲ့နေရာမျိုးမှာမှဒီကုသမှုကလုပ်လို့ပိုလွယ်ပါလိမ့်မယ်အဲ့လိုမျိုးဆိုရင်တော့ဒီတိုင်းမှန်ပြီးတော့လုပ်ရမှာပေါ့နော်
ဟုတ်ကဲ့ချစ်စစ်များအစ်တင်ပါတယ်ကြာ